လက်ပရန်ကျောင်းသားတပိတ်ကိုဖြိုခွင်းရမှာအကြမ်းဖက်ကင်တွေ့ခဲ့တဲ့ရဲဝန်ထမ်းတွေကိုဖော်ထုတ်ရေးယူသင့်ပြီးမာရင်းစွာဖမ်းဆီးထားတဲ့ဆန္ဒပြကျောင်းသားတွေကိုလည်းပြန်လွတ်ပစ်သင့်တယ်လို့45 rights လူ့အခွင့်ရေးအဖွဲ့နဲ့ Harvard ဥပဒေတက္ကသိုလ်နိုင်ငံတကာလူ့အခွင့်ရေးဌာနတို့ကပူရဲထုတ်ပြန်တဲ့အစီရင်ခံစာကထောက်ပြထားပါတယ်ဒီအကြောင်းကိုကိုညံဝဲအောင်ကပြောပြပါမယ
်လွန်ခဲ့တဲ့မတ်လတုန်းကဗကိုးတိုင်းလက်ပရန်းမြို့နယ်အတွင်းပညာရေးဥပဒေပြင်ဆင်ရေးချီတက်ဆန္ဒပြကြတဲ့ကျောင်းသားတပိတ်ကိုဖြိုခွင်းချိန်မှာရဲတွေကအင်အားအလွန်ကျွံတုံးခဲ့တယ်ဆိုတာကိုဓာတ်ပုံအထောက်အထား900ကျော်ဗီဒီယိုဖိုင်40ကျော်မှစစ်ဆေးတွေ့ရှိခဲ့ရတယ်လို့အော်တိုဘာလ10ရက်နေ့ထုတ်45 rights လူအခွင့်အရေးအဖွဲ့နဲ့ Harvard ဥပဒေတက္ကသိုလ်တို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားတာပါ LeBron မှာရဲတွေရဲ့ပြုမှုပုံဟာနိုင်ငံတကာဥပဒေအရလည်းမညီတာကြောင့်အဲ့ဒီရဲတွေကိုအေးအေးယူအပြစ်ပေးတင်တယ်လို့ Harvard ဥပဒေတက္ကသိုလ်နိုင်ငံတကာလူအခွင့်အရေးကျွမ်းကျင်သူ Tyler Gian Nini ကပြောပါတယ
် take action against those that used excessive force which is a violation of international law and basic principles
အခြေခံလူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးအင်အားအလွန်ကျွံလုဆောင်ခဲ့တဲ့ဒီရဲတွေကိုဖော်ထုတ်အေးအေးယူအပြစ်ပေးတင်ပါတယ်နောက်ထပ်ဆိုရင်စရာကောင်းတဲ့အချက်ကဖမ်းဆီးထားစဉ်ရဲအချုပ်ထဲမှာကျောင်းသားတွေအရိုက်နဲ့ခံရတာလည်းရှိပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာစုဝေးခွင့်မရှိသေးတဲ့အခြေအနေဟာအမတန်ဆိုးရိမ်စရာဖြစ်ပါတယ
်လေဗရန်တပိတ်ဖြိုခွင်းချိန်ဟာနေကင်းအချိန်မှာဖြစ်ခဲ့ပြီးအဖြစ်အပျက်တွေကိုတေးချရှင်းရှင်းလင်းလင်းတွေ့နိုင်တယ်လို့အစီရင်ခံစာကထောက်ပြထားပါတယ်။တကယ်တော့လေဗရန်တပိတ်အတွင်းရဲတွေဟာအဓိကယုံဖြိုခွင်းတဲ့ရဲစီမင်းစည်းကမ်းတွေကိုလိုက်နာဆောင်ရွက်တာမျိုးမရှိခဲ့ဘူးလို့ဟောင်ကောင်အခြေစိုက်အာရှလူအခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကရှင်းပြပါတယ
်။နိုင်ငံတကာရဲတပ်ဖွဲ့တွေအနေနဲ့အကြမ်းဖက်မှုတွေဖြိုခွင်းတဲ့အခါမှာကြည့်ပါအဲ့မှာအူဆုံးမိသားပိုင်းနဲ့ပြဲမယ်တောင်းမို့မြေဥကြီးနဲ့ပြဲမယ်စသဖြင့်မော်လေတဆင့်ပြီးတဆင့်သွားတာဖြစ်တယ်အခုကအဲ့ဒီလိုမျိုးမဟုတ်ပဲနဲ့သတိပေးတားမြစ်ချက်တွေပညာနေတဲ့အချိန်မှာပဲဝင်ရောက်ပြီးတော့ရိုက်နှက်ဖန်ဆီးတာဖြစ်တဲ့အတွက်ရဲတွေရဲ့ဒီကုံနေနေမှုနေနေနည်းနဲ့မကိုက်ညီဘူးလက်ရှိပြဌာန်းထားတဲ့ဥတွေပြဌာန်းချက်တွေအတိုင်းလိုက်နာဆောင်ရွက်တာမဟုတ်ဘူးလို့ကျွန်တော်တို့ကပြောရခြင်းဖြစ်တ
ယ်မြန်မာအစိုးရဟာကိုပေးထားတဲ့ဂရုကိုချိုးဖျက်ပြီးလေဗရန်တပိတ်ကိုဖြိုခွင်းခဲ့တာဖြစ်တယ်လို့လဲဦးမင်းလွင်ဦးကထောက်ပြပါတယ
်အစိုးရအဖွဲ့ကလည်းဒီចောင်းသားတွေကိုမဖမ်းပါဘူးဆိုပြီးတော့တတိပေးပြီးတော့မှចောင်းသားတွေကိုအကြမ်းဖက်ဖြိုခွင်းပြီးတော့ဖမ်းဆီးတယ်ဆိုတဲ့ကိစ္စကအစိုးရကိုယ်တိုင်ကဂရီကိုချိုးဖောက်ပြီးတော့အခုလိုမျိုးဖြစ်ရကိုတမင်ဖန်တီးပြီးတော့လုပ်ယူတယ်လို့ကျွန်တော်တို့ကမြင်တယ်ရဲတပ်ဖွဲ့တွေရဲ့ကျင့်ဆောင်ရဲ့ချက်တွေအပေါ်မှာကြည့်ရင်လိုအပ်တာထက်ပိုမိုအင်အားသုံးပြီးတော့အကြမ်းဖက်ကျုပ်ကွင်းနေဆိုတာတွေကိုကျွန်တော်တွေ့ရတယ်။တရားရုံးမှာစစ်ဆီးတဲ့စစ်ဆီးချက်တွေအရာကလည်းဒီချဲလက်တွေပေါ်လွင်ပြီးသားဖြစ်တယ်လို့သိရပါတယ
်။အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့အချိန်နီးလာပြီဖြစ်တဲ့အတွက်အာဏာပိုင်တွေကရဲတွေကိုအသုံးပြုပုံနဲ့ပတ်သက်လို့သူတို့အနေနဲ့စိုးရိမ်ပြီးကြောင်းဟာဗတ်တက္ကသိုလ်ကတီလာဂီယန်နီနီကပြောပါတယ်
In the lead up to elections, which are happening in just a few weeks in the country, we're quite concerned about the implications for freedom of expression.
ဒီကောက်ပွဲနီလာချိန်မှာပြည်သူတွေကလည်းနိုင်ငံတစ်ခုလုံးအရေးနဲ့ပတ်သက်လို့သူတို့ရဲ့ဆန္ဒကိုလွတ်လပ်စွာဖော်ထုတ်ပြသလာနိုင်ပြီးအာဏာပိုင်တွေကရဲတွေတုံးပြီးလက်ပရန်းမှာလို့အကြမ်းဖက်ဖြိုခွဲမှာကိုကျွန်တော်တို့စိုးရိမ်မိပါတယ
်။လက်ပရန်းတပိတ်ဖြိုခွင်းမှုမှာကျောင်းသားအများစုနဲ့ဝန်းရံပြည်သူတွေအပါအဝင်သတင်းနောက်တွေပါစုစုပေါင်း130နီးပါးအဖမ်းခံခဲ့ရပါတယ်။အလုံးဟာအမှုမျိုးစုံနဲ့တရားစွဲခံရကအမှုရင်ဆိုင်နေရဆဲဖြစ်ပြီးတချို့ဆိုရင်ထောင်ဒဏ်6နှစ်ခွဲထိကြာခံရွယ်ရှိနေပါတယ်ခင်ဗျာ